ထိုင်းနိုင်ငံကိုအားလုံးရဲ့ခီးထွက်လာတဲ့ဗြိတိန်နိုင်ငံသားနှုအသက်ခံမှုနဲ့ဖန်ခံရတဲ့မြန်မာနိုင်ငံသားနှုဟာဒီကနေ့ဇူလိုင်၈ရက်ရုံချင်းတွင်အတွက်ကော့စမွေခရိုင်တရားရုံးကိုရောက်လာပြီးဖြစ်ပါတယ်။ဒီလူသတ်မှုတွေဗြိတိန်နိုင်ငံမှာဒေါသထွက်နေကြပြီးဒီလူသတ်မှုကနေထိုင်းရဲတွေရဲ့အရေးချင်းနဲ့ထိုင်းနိုင်ငံရဲ့ရွှေပြောင်းအလုပ်သမားတွေပေါ်သူတို့ရဲ့ဆက်ဆံမှုတွေနဲ့ပတ်သက်ပြီးမေးခွန်းထုတ်စရာတွေဖြစ်လာတာပါ။ဗြိတိန်နိုင်ငံသားတွေဖြစ်တဲ့အသက်24နှစ်အရွယ်ဒေးဗစ်မစ်လာနဲ့အသက်23နှစ်အရွယ်ဟန်နာဝစ်ဝတ်တတူဟာထိုင်းနိုင်ငံတောင်ပိုင်းကနိုင်ငံခြားချီးသွွားအလားအသွားလာများတဲ့လက်ကျွန်းကိုခေါ်တဲ့ကော့တောင်ကျွန်းမှာမနစ်ကအသက်ခံခဲ့ရတာပါမြန်မာနိုင်ငံကရွှေပြောင်းအလုပ်သမားတွေဖြစ်တဲ့ဇော်လင်းနဲ့ဇော်ဝင်းဝင်းစော်ထွန်းတို့နှစ်ယောက်ဟာသူတို့တက်တက်ခဲ့ကြောင်းဝန်ခံခဲ့တယ်လို့အောက်တိုဘာလထဲမှာထိုင်းရဲတွေကပြောပါတယ်ဒီလူသတ်မှုအတွက်တင်းပန်နဲ့ချီးပြီးခံမှန်းပြောဆိုမှုတွေလုပ်နေတာမို့ထိုင်းရဲတွေဖိအားပေးခံရတဲ့နောက်မှာအခုလိုဝန်ခံကြောင်းရဲကပြောကြားခဲ့တာဖြစ်ပါတယ်ဒါပြင် DNA စစ်ဆေးရမှာလည်းအသက်ခံရသူနှစ်ဦးစီကရတဲ့ DNA ဟာအခုတန်ရရှိသူနှုတ်နဲ့ကန့်ညင်တယ်လို့ရဲကပြောခဲ့တာပါဒါပေမဲ့နောက်ပိုင်းမှာတော့သူတို့ကိုနှိပ်စက်ပြီးတပ်မိချောင်းဝန်ခံခိုင်းခဲ့တယ်လို့နှုတ်ကပြောကြားခဲ့ပါတယ်သူတို့နှုတ်အတွက်လိုက်ပါဆောင်ရွက်ပေးနေတဲ့ထိုင်းရှင်တွေအဖွဲ့ကတော့သူတို့ဒီလိုဝန်ခံလောင်ရဲတွေနှိပ်စက်ခဲ့တဲ့အထောက်ထားတွေ့ရတာမို့ဒီကိစ္စကိုထိုင်းရှင်တွေနဲ့ကောင်စီကိုတင်သွင်းခဲ့တယ်လို့ပြောပါတယ်ကျမှုကျူးလွန်ကြောင်းတွေ့ခဲ့ရင်တော့သူတို့နှုတ်ကတည်တံ့အကြခံမှုရှိပါတယ်။ဒီလူသတ်မှုကအင်မီဂျင်စီရဲ့နိုင်ငံတွေကလာပြီးထိုင်းနိုင်ငံမှာအလုပ်လုပ်နေတဲ့ရွှေပြောင်းအလုပ်သမားနှစ်တန်းခွဲလောက်ပေါ့ထိုင်းနိုင်ငံရဲ့ဆက်ဆံမှုကိုဆန့်တက်လိုက်တဲ့လူတဲလို့အမှုလို့လူခွင့်ရေးဖွဲ့တွေကပြောပါတယ်။